တွတ်တော်အမတ်နေရအများစုနဲ့အင်အားကြီးပါတီကြီးဖြစ်တဲ့ NLD ဒုတိယအများဆုံးဖြစ်နေတဲ့စစ်တပ်နှစ်ဖက်စလုံးဟာဒုတိယတမရလောင်းအမည်စင်းတွေကိုမလ18ရက်နေ့မှာတွင်းဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။တမရအဖြစ်ရွေးကောက်တင်မြောက်ခံရမယ်ဒုတိယတမရလောင်းတွေဘယ်သူဖြစ်နိုင်မလဲဆိုတာအများပြည်သူကလည်းစိတ်ဝင်စားစောင့်ကြည့်နေကြတာပါ။မဲ့အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါလိမ့်မယ်ခင်ဗျာ။
ဒေါက်ဆန်စစ်ကြီးဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကလွှတ်တော်မှာတင်သွင်းမဲ့ဒုသမရလောင်း2ဦးရဲ့အမည်တွေနဲ့တက်မတော်ဘက်ကအဆိုပြုမဲ့ဒုသမရလောင်း2ဦးရဲ့အမည်ကိုနှစ်ဖက်လုံးကပြင်ဆင်ထားပြီးပြီလို့သတင်းတွေထွက်လာချိန်မှာမနေ့ကတနင်္ဂနွေနေ့မှာ NLD ထိပ်ပိုင်းခေါင်းဆောင်တွေကိုဒေါက်ဆန်စစ်ကြီးကသူ့ရဲ့နေပြည်တော်နှင်းစီစံအိမ်မှာခေါ်ယူတွေ့ဆုံခဲ့တာပါထူးခြားချက်ကတော့ဒီတွေ့ဆုံပွဲမှာ NLD ရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တချို့ပါဝင်တာဖြစ်ပါတယ်ဒါပေမဲ့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကတော့ဒီဆွေးနွေးပွဲဟာပါတီဗဟိုအလုပ်မှုဆောင်ကော်မတီအစည်းအဝေးသာဖြစ်ပြီးပါတီတွင်းစီးနင်းစည်းကမ်းကိစ္စတွေသာအဓိကဆွေးနွေးခဲ့တယ်လို့သတင်းတော့တွေနဲ့ဆွေးနွေးပွဲအပြီးတွေ့ဆုံရမှာအခုလို့ပြောသွားပါတယ
်။ရည်ရည်ဆုံးဖြတ်ချက်ကနောက်ကြဆုံးဖြတ်မယ်။အခုကတော့ပါတီတွင်းကိစ္စတွေပေါ့။စီးနင်းကိစ္စတွေနောက်တိုင်ကြားစာကိစ္စတွေပေါ့။အဲ့လိုမျိုးလေ။တခြားကထွေးထူးမရှိပါဘူး။
ဒီတော့တွင်းမှာပဲပြည်သူ့လွှတ်တော်ကတက်မတော်သားကိုစလေရီရဲ့ပြောခွင့်ရပုဂ္ဂိုလ်ဘုမှုချုပ်တင်ဆန်းနိုင်ကလည်းတက်မတော်ဘက်ကတင်သွင်းမဲ့ဒုသမရလောင်းဟာကာကွယ်ရေးနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးစတဲ့အမြင်တွေရှိသူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေ့အခြေအနေမှာတော့စစ်တပ်တွင်ယာတူးနေရာပေးတဲ့ပုံစံဟာအရေးအချင်းထက်ဆရာတပည့်ဖြစ်တဲ့အပေါ်မှာဦးစားပေးရွေးချယ်လေးရှိတယ်လို့စစ်တမ်းမှုဟောင်းဦးအောင်လင်းထွတ်က VOE ကိုပြောပါတယ
်။လက်ရှိတက်မတော်မှာကျွန်တော်တို့အရေးချင်းတို့ဒီစွမ်းရည်တွေတက်ပေါ့လေ။ကျွန်တော်တို့ဆရာတပည့်ပါပဲဆရာတပည့်ဖြစ်တဲ့သူတွေကိုရွေးချယ်ပြီးတော့မှတင်မြောက်တဲ့အနေအထားမျိုးရှိခဲ့ပါတယ်ဘုဇုံမူကြီးမင်းအောင်လိုင်းကိုယ်တိုင်လည်းဘုဇုံမူကြီးတန်းရွှေရဲ့စိတ်ချယုံကြည်တဲ့အတွက်ကြောင့်သူကိုယ်တိုင်ရွေးခဲ့တာပါဘုဇုံမူကြီးတန်းရွှေတမန်မူရှစ်ရှစ်ဘဝမှာဘုဇုံမူကြီးမင်းအောင်လိုင်းကသူ့ရဲ့တမန်ရဲ့အောက်ကဒီတက်ဆုံမှုတယောက်ဖြစ်ပါတယ်သူကိုယ်ရဲ့စိတ်ချယူခဲ့တာပါဘာဖြစ်လို့လဲဆိုတော့ဒီဘုဇုံအဲ့ချိန်ကသူရမင်းအောင်လို့ဘုဇုံကိုကိုတို့ကိုကြော်ပြီးတော့မှဘုဇုံမူကြီးမင်းအောင်လိုင်းကိုရွေးခဲ့တာပ
ါစစ်တပ်ကအဆိုပြုမဲ့ဒုသမရလောင်းအမည်စင်းအတွက်ခမန်းထားသူတွေထဲမှာလက်ရှိကြံ့ခိုင်ဖွံ့ဖြိုးရေးပါတီလွှတ်တော်ကိုယ်စားလှယ်အငိမ့်စားဘုဇုံကြီးလှထင်းဝင်းဟာအလားအလာအကောင်းဆုံးဖြစ်တယ်လို့မြင်ကြောင်းဦးအောင်လင်းထွတ်ကဆိုပါတယ
်စစ်တပ်ဆုံးကတော့ဘုဇုံကြီးလှထင်းဝင်းမှာအငိမ့်စားယူတော့တယ်လေအတူကတော့ဖြစ်နိုင်ကြီးအများဆုံးလို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဘုဇုံကြီးလှထင်းဝင်းကကာကကြီးလို့ခေါ်တဲ့ဘုဇုံမူကြီးတန်းရှိတဲ့ဒီဦးရဇဘွားလက်အောင်မှာသူជីတူးနေနဲ့နေသွားတယ်ជី1ဆိုတာဒါစီဥစည်းရာရှိပထမတန်းနေနဲ့နေသွားတယ်နောက်စီဥစည်းရာရှိချုပ်ဘုံမှုချုပ်နေနဲ့လည်းနေသွားတယ်နောက်လျှောက်သူနဲ့ဘုဇုံမူကြီးတန်းရှိတဲ့လင့်ကကျွန်တော်တိုင်အောင်မှာရှိနေတဲ့ကူကဒီအမေရိကန်နိုင်ငံရဲ့ဒါပြည်ထိပါညာလိုအပ်ချက်ပေါ့လေဘုဇုံမူကြီးတန်းရွယ်လိုအပ်ချက်ကိုဘုဇုံကြီးလာထဲဝင်ရတာတိုက်လုပ်ပေးရတဲ့နေသားမျိုးရှိပါတယ
်တကယ်လို့ဘုဇုံကြီးဟောင်းလှထဲဝင်ကိုဒုသမရအဖြစ်ရွေးကောက်တင်မြောက်ခဲ့မယ်ဆိုရင်လေလွတ်တော်တဲ့ရာဂိုင်းတို့အနေငယ်ပဲရှိတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွက်ဘာမှထူးခြားသွားမှာမဟုတ်ဘူးလို့ဦးအောင်လင်းထွတ်ကမြင်ပါတယ်စစ်တပ်ကတင်သွင်းမဲ့အမည်စင်းတွေထဲမှာနောက်ထပ်နာမည်ထွက်နေတဲ့သူတွေနဲ့ပတ်သက်လို့ဦးအောင်လင်းထွတ်ရဲ့အမြင်ကတော့
အခုတို့ရထားတဲ့ဒုတိယသမရဘုညိုကြီးစိုးဝင်းကတော့လက်ရှိလေတက်တန်းအသက်ကို65နှစ်တိတိုးပြီးတဲ့အတွက်ကြောင့်မို့အိတ်မဖြစ်နိုင်ပါဘူးနောက်ကာဝေးဦးစည်းချုပ်လေကြည့်ရလေနိုင်ကုတ်ကဲမှုဘုဇုံကြီးပြောင်းမြင်လားကျွန်တော်တို့ဒီတမ်းတော်ပေါ်ထိပ်ပိုင်းပေါ်လေဘုဇုံမကြီးတန်းရှိလို့အတိုင်းပိုင်းနဲ့ဝေးပါလေခင်ဗျာတို့ကျွန်တော်တို့ပတ်စင်ပါပဲ
ဒုသမရလောင်း3ဦးရဲ့အမည်စင်းတွေကိုမတ်လ18ရက်နေ့လွှတ်တော်မှာ NLD နဲ့တမ်းတော်ကိုယ်စားလှယ်တွေအတီးတီးတင်သွင်းကြမှာဖြစ်ပါတယ်အဲ့ဒီထဲကမှမဲအများဆုံးရရှိတဲ့သူဟာသမရအဖြစ်ရွေးချယ်တင်မြောက်ခံရမှာဖြစ်ပြီးအယက်သားအစိုးရအတွက်ဖြစ်တဲ့ NLD အစိုးရလက်ထက်မှာသမရဘသူဖြစ်လာမလဲဆိုတာပြည်သူအများစိတ်ဝင်စားနေကြပါရဲ့ရှင်